မေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ် University of South Florida တောင်ဖလော်ရီဒါတက္ကသိုလ်မှာပညာသင်ကြားနေတဲ့မြန်မာကျောင်းသားတဦးတနက်နေ့အပြစ်ခံရလို့တည်ဆုံးခဲ့ပါတယ်။မေလ6ရက်နေ့ထုတ် Tampa Bay Times သတင်းစာမှာတော့အမည်မသိမျိုးသားတဦးတနက်တန်ရာကြောင့်ဆေးရုံမှာတည်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ VOA ကဆက်ပြီးတော့စုံစမ်းသိရှိချက်တွေအရတည်ဆုံးသူကျောင်းသားရဲ့နာမည်ကတန့်စော်ဦးဖြစ်ပြီးသူ့ရဲ့အင်္ဂလိပ်နာမည်ကတော့ Benjamin Lee ပါ။တောင်ဖလော်ရီဒါတက္ကသိုလ်ဝင်းရဲ့မြောက်ဖက်တိုက်ခန်းတစ်ခုမှာကိုတန့်စော်ဦးတနက်နေ့အပြစ်ခံရတာဖြစ်ပြီးဖလော်ရီဒါဆေးရုံမှာအဲ့ဒီတနက်တန်ရာနဲ့သူတည်ဆုံးခဲ့ရပါတယ်။ဘာကြောင့်အခုလိုမျိုးတနက်နေ့အပြစ်ခံရရတယ်လဲ။ဘလို့တည်ဆုံးခဲ့ရတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဒေသခံရဲဌာနကို VOA ကဆက်သွယ်မိမဲ့တဲ့အခါမှာဒီအမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးနေဆဲဖြစ်တာကြောင့်အသေးစိတ်အချက်အလက်တွေကိုတော့လောဆယ်မပြောနိုင်သေးဘူးလို့ဆိုပါတယ်။အခင်းဖြစ်ပွားခဲ့တဲ့ဖလော်ရီဒါပြည်နယ်တမ်ပါဒေသက Hillsboro အရက်က WFLA သတင်းဌာနမှဖော်ပြထားတဲ့သတင်းအရဆိုရင်စနေနေ့ည 9:45 မိနစ်လောက်မှာအခင်းဖြစ်ပွားခဲ့တဲ့တိုက်ကနေပြီးတော့ Hillsboro ရဲဌာနကိုတယ်လီဖုန်းဆက်ပြီးတော့အကြောင်းကြားတဲ့အကြောင်းဒီမှုဟာအများပြည်သူတွေရဲ့လုံခြုံရေးကိုထိခိုက်စေမဲ့ချင်းချောက်မှုတစ်စုံတစ်ရာမရှိတာကြောင့်တည်ဆုံးမှုမှာတာဝန်ရှိတဲ့သူကိုရဲအဖွဲ့ကရှာဖွေတာမရှိဘူးလို့ဖော်ပြထားပါတယ်ဒီမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအတွက်မျက်မြင်သက်သေတဲ့အားလုံးကရဲတပ်ဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်ကြတယ်လို့လည်းဆိုပါတယ်။ Washington DC မြို့မှာရှိတဲ့မြန်မာတန်ယုံကလည်း Florida ဒေသခံရဲတပ်ဖွဲ့ရဲ့ဆက်သွယ်မှုအရတည်ဆုံးသူကိုတန့်စော်ဦးရဲ့မြန်မာနိုင်ငံကမိသားစုနဲ့ဆက်သွယ်လုပ်ပေးနေတယ်လို့ VOA ကိုပြောပါတယ်။ Florida ပြည်နယ်ကထက်တန်းကျောင်းတစ်ခုမှာပြုခဲ့တဲ့ February လတုန်းကလည်းကျောင်းဝင်းတွင်ဝင်ရောက်ပစ်ခတ်မှုရှိခဲ့လို့လူ19ဦးတည်ဆုံးခဲ့ပါတယ်။